ရခိုင်ပြည်နယ်အတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးခြင်းရင်တန်တမန်လမ်းကြောင်းကနေဆက်သွယ်ကြဖို့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ဟာရခိုင်ဒေသတစ်ခုတည်းအတွက်မဟုတ်ဘဲနဲ့တီးတန့်ကြရခိုင်ဒေသတစ်ခုတည်းအတွက်တီးတန့်ကြမှတ်ဆောင်ရွက်ဖို့မဟုတ်ဘဲမြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုမဆိုဒီနည်းနဲ့ပဲလက်ခံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်အလှူကိုမှထိန်းချုပ်ထားတာမရှိပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးအန္တရာယ်မဖြစ်ဖို့စီမံခန့်ခွဲသွားမယ်လို့ပြောပါတယ်။ရခိုင်ဒေသကိုပေးပို့မယ်နိုင်ငံတကာအကူအညီတွေအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကပြောပြမှာပါရှင်
။လူတန်းမှုတွေလှုပ်ဆောင်လို့တဲ့ဘယ်နိုင်ငံတကာအဖွဲ့အစည်းပဲဖြစ်ဖြစ်တန်တမန်လမ်းကြောင်းကနေဆက်သွယ်ပေးဖို့နဲ့လူတန်းမဲ့ပစ္စည်းတွေကိုကြိုတင်အကြောင်းကြားပေးဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်။လူတန်းမှုတွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနကအကောင်းဆုံးပူးပေါင်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်စေရကပြောပါတယ်။
ဒီလေကိုအတင်းနိုင်ငံရဲ့လူသားချင်းစာနာပတ်သက်တဲ့အကူအညီတွေရတဲ့ပြည်ပမှာလူနိုင်ငံတော်တိုင်းရင်းကျိုးတွေစီကော်မတီအရတဲ့တွေထားပါရယ်တစ်ခါကဒီတော်မူကျရင်ဒီနေရာတဲ့ဒီမှာကျွန်တော်ပြောတဲ့ချက်လေးကိုသိချင်ပါတယ်အောင်ဖတ်ပြီးတော့အလေးနဲ့လိုက်ပါဖို့လူနိုင်ငံတော်ကိုဒီမှာကြိုးစားပ
ါအကူအညီတွေရောက်လာတဲ့အခါနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်내တိုင်းဆိုရတွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ဦးကျော်စရာကပြောပါတယ်ဒီလိုထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပါသတ်မှတ်ချက်တွေဟာအခန္ဒီတာတစ်ခုတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းသူကအခုလိုပြောပါတယ
်။ဒါကတော့ဒီမှနိုင်ငံကိုဒီသားချင်းစာနာထောက်ထားတဲ့အကူအညီလားလို့ဆိုရင်တော့ရှင်းပါရဲ့။နော်ဒီသံတမန်လီလာကြောင့်ပါပဲ။သံတမန်လာကြောင့်ပဲကျွန်တော်တို့ရတာကအကြောင်းကြားလဲထိလိုက်တဲ့အခြေအနေပါ
။လာရောက်လူတန်းတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနှစ်ခုလုံးကိုခွဲခြားမှုမရှိဘဲနဲ့လူတန်းပေးဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါလေ။လူတန်းတဲ့နေရာမှာအလူပစ္စည်းမဟုတ်ဘဲနဲ့ငွေသားနဲ့ပေးမယ်ဆိုရင်လဲနိုင်ငံတကာဘန်စင်းတွေကနေတဆင့်လက်ခံပေးနိုင်ဖို့စီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်လူကမှထိန်းချုပ်တာမျိုးမရှိဘဲနဲ့လူတန်းခွင့်ပေးမှာဖြစ်ပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးရန်တွေမဖြစ်စေဘူးလိုအပ်တဲ့စီမံခန့်ခွဲမှုတွေကိုဘူအစိုးရနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်တန်ကြားရေးတာဝန်ခံဦးမင်းအောင်ကအခုလိုပြောဆိုပါတယ
်။ဒီနေရာဒီမှာလိုအပ်တယ်ဒီနေရာဒီမှာမလိုအပ်ဘူးဆိုတာကိုသာသာတကူဒီနိုင်တဲ့ဘေးအခြေမတူနိုင်ဒါမျိုးတွေကိုပဲကျွန်တော်တို့ကစီစဉ်ပေးရတာရှိတယ်လေနိုင်ငံတကာအဖွဲ့အစည်းတွေ UN လောက်ခံအဖွဲ့အစည်းတွေစာစုနေတာလည်းရှိတယ်လေရှိတဲ့နေရာမှာအပင်နေရာတို့လူနေတဲ့ပြည်နယ်ပင်နေရာတို့မတူတင်ဘူးဆိုတဲ့အနေအထားတွေကိုကျွန်တော်တို့ကပြောပြတာလည်းရှိတာပေါ့အောင်တို့မြန်မာကြားတဲ့အခါအခုဟိုရွာရပ်သားတွေတချို့ကျွန်တော်ခိုင်တိုင်းတော့ရွာတွေဆိုရင်မထွက်မသွားလာမဖို့ဆက်တယ်ရှိနေကြတာပေါ့နော်ကျွန်တော်တို့မွတ်စလင်အများစုကျားသားတွေမှာနေရှိနေတဲ့ရွာလေးတွေပေါ့ဗျာနော်အမသွားရင်မလာရတဲ့အနေအထားတွေမှာအဲ့ဒါမျိုးလေးတွေကြတော့လူတွေသိလို့ရတာပေါ့
ရခိုင်ဒေသအတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တချို့ကတော့အကူအညီတွေကိုပိတ်ထားတာမျိုးမဟုတ်ပဲအချိုးရှိရှိတုံးနိုင်ဖို့အစိုးရကခွင့်ပြုစေလိုတယ်လို့တောင်းဆိုထားပါတယ်အခုရဒေသခံအစ္စလမ်ဘာသာဝင်တူကတော့လက်ရှိအကူအညီရရှိနိုင်မှုအပေါ်မှာအခုလိုပြောဆိုပါတယ်
ပါရင်းနဲ့ဆက်လာပြီးတော့လောက်နေတဲ့အချိန်မှာတော့မှနိုင်ငံတကာကဝါအစီအကကော်မတီကိုသူတို့လာတဲ့ကွာမဖြစ်ဘူးဆိုတော့နဲ့
မကြခင်မှာအစိုးရကထုတ်ပြန်ထားတဲ့မူဝါဒနဲ့အညီလူတန်းဖို့အင်ဒိုနီးရှားနိုင်ငံကတရားဝင်အစိုးပြုကမ်းလှမ်းထားပြီးတော့လာမယ့်ဇန်နဝါရီလ19ရက်နေ့မှာလူပစ္စည်းတွေရောက်လာမယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်အဲ့ဒီပစ္စည်းတွေကိုဘယ်နေရာဘယ်ဒေသမှာဘယ်လိုလူတန်းမလဲဆိုတာကိုတော့အသေးစိတ်ညှိနှိုင်းရခြင်းမရှိသေးလို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူးပြီးခဲ့တဲ့လကုန်ပိုင်းတုန်းကတော့မလေးရှားနိုင်ငံအစ္စလာမ်အဖွဲ့အစည်းတစ်ခုကနေမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအကူအညီပေးဖို့တင်မောဆင်လွတ်မယ်ဆိုပြီးတော့ပြောဆိုခဲ့ဘူးတာရှိပါတယ်။မြန်မာဘက်ကတော့ခွင့်ပြုချက်မရဘဲမြန်မာပိုင်နယ်ထဲဝင်ရောက်လာမယ်ဆိုရင်ဒါဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ယူဆစရာရှိပြီးတော့အကူအညီတွေပေးဖို့ဆိုရင်တော့တန်တမန်လမ်းကြောင်းကနေဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။